တော်တော်ရှင်များရှင်အစ္စလာမ်စစ်သည်ကြွအုပ်စုဟာမတ်ကဖာတာအဖွဲ့ရဲ့အဆောက်အုံတွေကိုအပြီးသိမ်းပိုက်ခဲ့တာကြောင့်ဂါဇာကမ်းရံမှာဖြစ်ပွားနေတဲ့ပါလက်စတိုင်းဂိုင်းချင်းချင်းတိုက်ခိုက်မှုတွေဟာတောက်ကြန်နေကအဆုံးသတ်သွားခဲ့ပါတယ်။ဂိုင်းနှစ်ခုကြားတစ်ပတ်နီးပါးလောက်ဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုမှာလူ100ကျော်သေဆုံးခဲ့ပြီးအများစုကစစ်သည်ကြွတွေဖြစ်ကြပါတယ်။ပါလက်စတိုင်းဝန်ကြီးချုပ်ဖြစ်ကဗာဘန်အယာရှီဟောင်းဆလန်ဖေရက်ကိုတောက်ကြနေကခန့်အကြောင်းပါလက်စတိုင်းသမ္မတမာမွတ်အဘက်စ်ရဲ့အမိန့်တွေကိုလစ်လျူရှုမယ်လို့ဟာမတ်စ်ခေါင်းဆောင်တွေကပြောဆိုကြောင်းဂျေရုစလင်မြို့ကနေ VOA သတင်းတော်ဂျင်တီပဲကသတင်းပေးပို့ထားပါတယ်။ဦးထွန်းအောင်ကတင်ပြပေးပါလိမ့်မယ်ရှင်
။ပါလက်စတိုင်းသမ္မတမာမွတ်အဘက်စ်ရဲ့ဂါဇာကဌာနချုပ်ကိုသိမ်းပိုက်ခဲ့ခြင်းအပြင်ဟာမတ်စ်စစ်သွေးကြောင်များကဒေသကိုသိမ်းပိုက်မှုပြင်းပြခဲ့ရာတပတ်နီးပါးအတွင်းပထမဆုံးအကြိမ်ဂါဇာကမ်းရံမှများသောအပြင်ပြန်လည်တည်ငြိမ်ခဲ့ပါတယ်။ဝန်ကြီးချုပ်ယာရုကနေမစ္စတာအာဘတ်ချုပ်ချလိုက်တဲ့အစ္စမေဟန်နီယေကသူ့အနေနဲ့အမိန့်ကိုပြည့်ညူရှုပြီးလုံခြုံရေးပြန်လည်ထူထောင်မှုအပေါ်အာရုံစိုက်မယ်လို့ပြောကြားပါတယ်
။ဝါဒါရှူရ်တာဝလ်ကူဝတ်တန်ဖီဒီယာအီလာဖာဒ်အယ်အမ်နီဝန်နီဇာမ်
ဂါဇာမှာညီသက်ဖို့ဟာမတ်အလုအမှုဆောင်ပြည်သူ့စစ်တပ်ဖွဲ့ကိုကျွန်တော်ညှဉ်းချခဲ့ပါတယ်။သမရအာဘတ်ကဘာပဲပြောပြောလက်ရှိပါလက်ဆိုင်အစိုးရကဆက်လက်လုတ်ကင်သွားမယ်လို့ဟန်နီယေကပြောပါတယ်။တောက်ကြည်စောစောပိုင်းမှာဖာတာအရာရှိတရားလောက်အီဂျစ်နိုင်ငံကိုထွက်ပြေးခဲ့ပေမဲ့အထက်တန်းဖာတာတပ်မှုတွေကိုလွန်ငင်းချမ်းသာခွင့်ပေးကြောင်းဟာမတ်စာကြေညာခဲ့ပြီးတဲ့နောက်တင်းမာမှုတွေအတော်ကလေးလျော့ကျသွားခဲ့ပါတယ်။ဖာတာလုံခြုံရေးအရာရှိတွေစောင့်ကြပ်ပြီးဥရောပသမဂ္ဂအကဲခတ်သူများစောင့်ကြည့်တဲ့အီဂျစ်နဲ့ဂါဇာအကြနယ်စပ်ဂိတ်စခန်းကိုလည်းသူတို့လွှဲယူမယ်လို့ဟာမတ်ခေါင်းဆောင်တွေကပြောပါတယ်။သမရချံဝင်းနဲ့ဖာတာကာကွယ်ရေးလုံခြုံမှုအဖွဲ့ရဲ့ဌာနချုပ်ဟောင်းတွေလိုဖာတာရဲ့အဆောက်အုံတွေကိုအပြန့်အနှံ့ဖောက်ထွင်းခဲ့ပါတယ်။ဒါပေမဲ့ဂါဇာဒေသခံတွေကစားအစာနဲ့တခြားမရှိမဖြစ်လိုအပ်တဲ့ပစ္စည်းတွေဝယ်ယူဖို့ပထမဆုံးအိမ်ပြင်ထွက်နိုင်ခဲ့ကြပါတယ်။အကြမ်းဖက်မှုမှာဒေသခံကုလသမဂ္ဂလုပ်သားနှစ်ဦးသေဆုံးခဲ့ပြီးတဲ့နောက်ရဆိုင်ခဲ့တဲ့ကုလသမဂ္ဂလုပ်ငန်းတွေကိုပြန်စပြီလို့ကုလသမဂ္ဂကယ်ဆယ်ရေးနဲ့လုပ်ငန်းအေဂျင်စီအရာရှိဂျွန်ဂင်းကပြောပါတယ်
။ It's been a dreadful time for us to try and keep our operations.
ကျွန်တော်တို့လုပ်ငန်းတွေဆက်လုပ်ဖို့အလွန်မှဆိုးဝါးတဲ့အချိန်ဖြစ်ခဲ့ပါတယ်။တိုက်ခိုက်မှုတွေရဆက်သွားတဲ့အတွက်ကျွန်တော်တို့အဖို့အလွန်မှစိတ်ချမ်းသာရတယ်လို့ဂင်းကပြောပါတယ်။ဒီအတော်တွင်အနောက်နိုင်ငံအစုရှင်ကိုယ်စားလှယ်တွေနဲ့အစ္စရေးအရာရှိတွေကအနောက်ဘက်ကမ်းပေါ်ချမှတ်ထားတဲ့ပိတ်ဆို့မှုတွေလျှော့ပေးရမလားဆိုတာစဉ်းစားနေကြပါတယ်။ဟာမတ်ရဲ့လုံးဝထိန်းချုပ်မှုအောက်အလိုက်သင့်နေထိုင်ရတော်မဲ့ပါလက်စတိုင်းသားတပ်တန်းခွဲနေထိုင်တဲ့ဂါဇာကမ်းမြောင်ကိုရက်စက်တအားနဲ့ရေတင်ပို့မှုကိုဖျက်တောက်ဖို့အစ္စရေးကအစီအစဉ်မရှိဘူးလို့အစ္စရေးဝန်ကြီးချုပ်အီဟတ်အိုမတ်ရဲ့ပြောခွင့်ရကပြောကြားပါတယ်ခင်ဗျာ။